စစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာတပ်မတော်ကအပြစ်ခတ်ရက်စဲခဲ့တဲ့၃လမြောက်ကာလအတွင်းမှာတပ်မတော်နဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲတွေဟာအရင်လတွေထက်မြင့်တက်လာခဲ့တဲ့အကြောင်းငြိမ်းချမ်းရေးဆွေးနွေးရမှာမဖြစ်နိုင်တာတွေမတောင်းဆိုဖို့နဲ့မူလသတ်မှတ်ထားတဲ့အပြစ်ရက်ကာလ၄လဟာလုံလောက်တဲ့အချိန်ဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးကော်မတီကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တက်မရော်သတင်းမှန်ပြန်ကြားရေးကော်မတီကသတင်းစာရှင်းလင်းပွဲကိုနေပြည်တော်ရှိတက်မရော်စစ်မိုင်းပြတိုက်မှာကျင်းပပြီးအပြည့်ရက်ထားတဲ့စစ်တိုင်းနယ်မြေ၅ခုကစီးရီးအခြေအနေကိုအဓိကရှင်းလင်းခဲ့တယ်လို့စကိုင်းတိုင်းအထက်ပိုင်းနာဂလက်နက်ကိုင်အဖွဲ့ NSCNK နဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေအခြေအနေကိုလည်းရှင်းလင်းခဲ့ပါတယ်ဒီရှင်းလင်းပွဲမှာအပြည့်ရလိုက်တဲ့တတိယမြောက်လအတွင်းမှာတမ်ဘရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြတိုက်ပွဲဖြစ်ပွားတာတွေဟာအရင်လတွေတဲ့မြင့်တက်ခဲ့ကြောင်းတမ်ဘရော်သတင်းမှန်ပြန်ကြားရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကအခုလိုပြောကြားပါတယ
်တတိယမြောက်ကာလအတွင်းမှာလကျွန်တော်တို့ဝိပိတနဲ့တိတိတိုက်ပွဲဖြစ်ပွားမှု24ချိန်လက်နက်ကိုင်အချင်းချင်းတိတိတိုက်ပွဲဖြစ်ပွားမှု15ချိန်နယ်မြေကျော်လုံးလုံးရှာမှုစုစုပေါင်း94ချိန်စစ်ကြီးကပောက်ကန်မှုစေတီနဲ့လူတစုကောင်မှုရှိကြတာဆောင်ရွက်ဖက်တော်တွေ့ရှိရ
တယ်တမ်မရော်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာဟာ KIA နဲ့2ချိန် TNLA နဲ့2ချိန် MNDAA နဲ့3ချိန် SSA 1 High နဲ့8ချိန် RCSS SSA တောင်ပိုင်းနဲ့2ချိန် TNLA MNDAA ပူးပေါင်းတက်တဲ့5ချိန်ဖြစ်ခဲ့တာပါ2018ခုနှစ်ဒီဇင်ဘာလမှာအပြည့်ရက်ပြီးနောက်ပထမလမှာတမ်မရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အကြားတိုက်ပွဲ2ချိန်ဒုတိယလမှာ4ချိန်ဖြစ်ပွားခဲ့ပါတယ်အပြည့်ရက်ထားတဲ့ကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေနဲ့ငင်းချင်းရေးဆွေးနွေးတဲ့အပေါ်မှာလဲဗိုလ်ချုပ်စိုးနိုင်ဦးကတမ်မရော်ရဲ့သဘောထားကိုအခုလိုပြောဆိုပါတယ်
ကျွန်တော်တို့ EAO တွေနဲ့ပြည်စုံဆွေးနွေးတာကျွန်တော်ငင်းချင်းလုံလိုက်တဲ့အတွက်ရတုတက်တယ်ဆိုတော့လက္ခဏာဆောင်တာကျွန်တော်တို့လက်ခံပါတယ်တို့လက်ကြိုးစားပါဒါမှမဟုတ်ကျွန်တော်တို့အနေနဲ့တော့ reset ကိုစောင့်ကြည့်မှာဖြစ်ပါတယ် reset မထွက်ခဲ့ရင်တော့မဟုတ်ဘူးကောင်းတဲ့ reset မရဘူးဒီတွေ့ဆုံမှုတွေကတိုးမရှိပါဘူးဒါကြောင့် PO တွေအနေနဲ့တွေ့ဆုံမှုတွေမှာမဖြစ်နိုင်တာတွေတောင်းဆိုတာတွေထက်ငင်းချမ်းရုပ်ရှိရှိတဲ့လုံဆောင်မှုတွေကသူတို့ဘုတ်ပဲတတ်မလို့နေတယ်အဲတွေ့ရလို့ကြောင်းပြောလို့ပါတယ
်အပြစ်ရက်ကာလ၄လကိုထက်မှန်တိုးမြင့်ဖို့ရှိမရှိဆိုတဲ့မေကွန်းအပေါ်မှာတော့တမ်ရော်သတင်းမှန်ပြန်ကြားရေးကော်မတီဒူဥက္ကဋ္ဌဗိုလ်ချုပ်ထွန်းထွန်းညီကအခုလိုဖြေကြားပါတယ
်တကယ်တမ်းကျွန်တော်တို့ညီညာရေးကိုလိုလားပြီးကမှဆောင်ရွက်မယ်ဆိုရင်လုံလောက်တဲ့အချိန်ကာလဖြစ်ပါဒါကြောင့်ဒီအချိန်ကာလကိုကျွန်တော်တို့ကတ်ချက်ပြီးပါတယ်တက်မှတ်ပြီးတာဖြစ်ပါ
သတင်းစာရှင်းလင်းပွဲမှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းကနာဂလက်နက်ကိုင်အဖွဲ့ NSCNK နယ်မြေမှာတတိယမြောက်လအတွင်းမှာလူ22ဦးလက်နက်33လက်နဲ့ခရမ်းမီကြောက်တွေကိုထပ်မံရရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။စကိုင်းပြည်နယ်တိုက်ပွဲတွေနဲ့ပတ်သက်ပြီး AA တပ်ဖွဲ့ကမြောက်ဦးရင်ကျေးမှုနယ်မြေနဲ့ရက်ရွာအတွင်းကနေပစ်ခတ်တာတွေရှိကြောင်းနဲ့ဒေသခံပြည်သူတွေအနေနဲ့တက်မရော်နဲ့ပူးပေါင်းဆောင်ရွက်ဖို့မြစ်တရားခံကြောင်းလည်းထည့်သွင်းရှင်းလင်းပါတယ်။မြောက်ဦးတိုက်ခိုက်မှုမှာတော့ AA အဖွဲ့ကလူနေအင်ဂျီတွေအတွင်းကပြစ်ခတ်တာမရှိကြောင်းညင်းဆိုထားသလို AA အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းဘူဌာန NRPC တို့ဒီလ22ရက်နေ့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်ရခိုင်ပြည်နယ်မှာအ ਨੇ စုံတိုက်ပွဲ၈ကြိမ်ဖြစ်ပွားခဲ့ပါတယ်